ဒီမေလ28ရက်စကျင်းပါရောမယ်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်မှုကော်မတီနဲ့ကချင်လူမျိုးရေးအဖွဲ့ KAO တို့ရဲ့ဆွေးနွေးပွဲဟာအောင်မြင်မှုရှိဖို့အလားအလာကောင်းနေရှိနေတယ်လို့ဆွေးနွေးပွဲတက်ရောက်မဲ့သူတချို့ကပြောဆိုပါတယ်။ခုလိုမြန်မာနိုင်ငံထဲမှာပထမဆုံးအကြိမ်အစိုးရနဲ့ KAO တို့ရဲ့ဆွေးနွေးပွဲကိုကချင်ပြည်နယ်ရဲ့မြို့တော်မြစ်ကြီးနားမနောခွင်းထဲမှာကျင်းပနိုင်တာကကြေနပ်အားရစရာဖြစ်တယ်လို့လည်းဆွေးနွေးပွဲကိုတက်ရောက်မဲ့သူတွေကရှုမြင်ကြပါတယ်။မြကြီးနားမှာမနေ့ဖန်စမယ်ဒီငင်းကြဲရေးဆွေးနွေးပွဲအကျိုးအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့ဥရောနီငင်းကဆက်ပြောပြပေးပါလားရှင
်ဟုတ်ပါတယ်အစိုးရရဲ့ပြည်ထောင်စုငင်းကြဲရေးဖော်ဆောင်မှုလုပ်ငန်းကော်မတီနဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIU တို့ရဲ့မနေ့ဖန်မှာစပြီးကျင်းပမယ်ငင်းကြဲရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးဒီပွဲကိုစီစဉ်တဲ့အဖွဲ့တွေတဲကတစ်ဖွဲ့ဖြစ်တဲ့ငင်းကြဲရေးဆွေးနွေးရေးအကျိုးဆောင်အဖွဲ့ Peace Creating Group PCG ကအဖွဲ့ဝင်ဦးစန်းအောင်က KIU အဖွဲ့ရဲ့ငင်းကြဲရေးကိုယ်စားလှယ်အဖွဲ့မှပါဝင်သူတွေနဲ့ကေယုကိုစရဲအဖွဲ့ကိုမြစ်ကြီးနားမြို့ပေါ်ကိုအရောက်ဘလို့တွားရောက်ကြိုဆိုခဲ့ကြတယ်ဆိုတာကိုလည်းဦးစန်းအောင်ကအခုလိုပြောပြပါတယ
်အဲကေယုဖိတ်ထရကောင်းဆောင်ဒီမှာပါလာတာဆရာကြီးဦးစုံလို့ကမ္မအဲစပ်ပကတော့ဝချုပ်ကမောပါပါတယ်လူကြီးပိုင်းကတော့၈ယောက်ပါတကယ်အားလုံးအဖွဲ့ဝင်တွေအားလုံးပေါင်းရင်၄၈ယောက်ပါမစ္စတာတန်နမ်ဘီယာကူတိုင်ကဒီမြက်ပဲရောက်ပါတယ်လေရင်နဲ့သူကတော့ဟိုကေယုကိုတွားကြိုတဲ့ချိန်မှာမပါပါဘူးတော့ကျူတဲ့ချိန်မှာကျွန်တော် PCG နဲ့ UN ကမာရီယန်နဲ့ကျူတဲ့ချိန်မှာဥအောင်မင်းတို့လည်းပါပါတယ်။နမ်ဆိုင်ရလက်စားဒီဘက်ကနမ်ဆိုင်ရယောနဲ့ကျူလာတာပေါ့။မြို့မြစ်နာမြို့မရောက်ခင်ဝိုင်းမော်မြို့နယ်အစားကြီးမှာလူထုကတော့တောင်းကြီးတင်းကြီးပြီးမှအဲကြီးကျယ်ကိုဒီဒီအချင်းလန်ကိုဝေးကြအလန်သေးအလန်ကြီးမျိုးစုံနဲ့အချင်းတွေဆိုပြီးမှကျူရှူကြတာကိုသူတို့ချာချာတွေ့ရတာပေါ့။
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီကဒီဆွေးနွေးပွဲမှာဘသူတွေပါဝင်မယ်ဆိုတာကိုလည်းမြန်မာငြိမ်းချမ်းရေးစင်တာ MPC ရဲ့အဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုဆိုပါတယ
်။ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးလုပ်ငန်းကော်မတီကဒီရောက်ကဦးအောင်လေးကကျွန်တော်ဦးဆောင်တယ်။ကျွန်တော်ယူဝင်ကြီးတွေဖြစ်တဲ့ဦးဝင်းထွန်း၊ဦးဝင်းနဲ့တော့စီနေဝင်းကျေရယ်။အဝေးယူဂျင်းကဒီရောက်ပေါ်ကြည့်ပြီးဆိုပါလေ။မြောက်ပိုင်းတိုင်းနဲ့ရှင်းရတယ်နော်ပါပါတော့ငွေကြေးရရင်ဒီထက်တော့ဒီကြေးကိုပြည်စောဝင်တော့ပြည်ချင်းတို့ထွန်းထွန်းနဲ့တက်မော်အရာရှိကြီးတွေပါပါတယ် MBC ကလေးဖိတ်တယ်ဒီမှာပါပါတယ
်ညီညွတ်တော့တိုင်းသားလူမျိုးများ Federal Council UNFC ရဲ့အဖွဲ့တွေကကိုးဘွဲကိုဖိတ်ကြားခဲ့တာမှာဘယ်အဖွဲ့တွေအခုခါရောက်ရှိနေပြီလဲဆိုတာကိုလည်း PCG ကဦးစားအောင်ကအခုလိုပြောပြပါတယ
် KNDB ကရောက်ပြီးဒီ NDA မိုင်းလာရောက်ပါအဲဒီရင်ဝါအဖွဲ့ကရောက်ပါလိမ့်ဒီရင်အဲရှင်းကျန်ရပြောက်ဘူးရှမ်းရောက်တန်းကြည့်တဲ့အစီအစဉ်ရောမြောက်သေးဘူ
းမြက်ပြာမှာစတင်ကျေးပါမဲ့ဒီငင်းကြိုင်းဆွေးနွေးပွဲရဲ့အလားအလာနဲ့ပတ်သက်ပြီးတော့ဦးလာမောင်ရွှေကအခုလိုခံမှန်းပြောဆိုခဲ့ပါတယ
်ဆွေးနွေးပွဲကလည်းကျွန်တော်တို့ကျန်လက်ရမယ်လို့တော့ကျွန်တော်ပြောချင်သေးတယ်ကျိုးဘူးဆိုတော့ဒါပေမဲ့ဒီလိုလုံးလုံးကျွန်တော်တို့အခြားနေရာတွေမှာဆောရဲတဲ့အနေနဲ့ရှိသေးတယ်မြောက်သေးတယ်ဒီချက်ကြီးလေးမျိုးကဒီနေရာမျိုးလူမျိုးဆန္ဒရှိတဲ့မနောဇလဟာမျိုးမှာဆောရနေတာဟိုကဟုတ်တယ်ဆိုတော့ဒီအမျိုးမျိုးဆက်ဟုတ်တယ်ဆိုတော့ခြေနေလို့ပြောနေကြည့်တယ်ဒီလိုဒီလိုလိုလိုလိုရဲ့ခြေရင်းကိုရတယ်တစ်ဖက်ကောင်းကောင်းကိုခြေရင်းမှာခေါ်အားနဲ့ဒီကျွန်တော်တို့ဒီအပူရဲ့တတိယလေပြရကြလို့ဖြစ်တယ်အဲတော့လေးခွဲရတော့ဟိုကောင်းမဲ့ရက်လက်ပြရမယ်လို့ပြောတော့ပြောနေတာလည်းတော့ရမယ်ဆိုတော့ဆက်ပြော
ဒီနေ့2023ခုနှစ်ဖေဖော်ဝါရီလမှာတစ်ကြိမ်မလမှာတစ်ကြိမ်ရွှေလီမြို့မှာပဲပြုလုပ်ခဲ့တဲ့နှစ်ဖက်ငင်းကြိုင်းဆွေးနွေးပွဲတွေမှာတော့ KIO ဘက်ကကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ကိုတိုင်ပါဝင်တက်ရောက်လာခဲ့တဲ့အတွက်အခုအခါဒီငင်းကြိုင်းဆွေးနွေးပွဲရဲ့အကျိုးဆက်အဖြစ်မြန်မာနိုင်ငံတဲကကချင်ပြည်နယ်မြစ်ကြီးနားမြို့တော်မှာပဲအစိုးရရဲ့ပြည်ထောင်စုငင်းကြိုင်းဖော်ဆောင်မှုလုပ်ငန်းကော်မတီနဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIU တို့ရဲ့ဆွေးနွေးပွဲကိုပြန်ပြီးကျင်းပနိုင်တာဖြစ်ပါတယ်ခင်ဗျာ